အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။နိုင်ငံတိုင်းမှာအစိုးရမူဝါဒရေးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့တတိပုဂ္ဂလအကြံပေးသုတေသနအဖွဲ့တွေလည်းရှိပါတယ်။မူဝါဒလိလာရေးအကြံပေးအဖွဲ့ Think Tank အရေးကြီးတဲ့အခန်းကဏ္ဍပါဝင်တာကိုကမ္ဘာမှာအသိအမှတ်ပြုနေတာကြားပါပြီ။ဒါကြောင့်မြန်မာပြည်ကမူဝါဒလိလာရေးအဖွဲ့တွေအကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီပြင်ဆက်ထားပါတယ်ခင်ဗျာ။
ကိုဗစ်ကူးစက်ရောဂါကမြန်မာပြည်ရောက်နေတဲ့သတင်းကိုမီဒီယာမျိုးစုံမှာဖော်ပြကြပါတယ်။အစိုးရဌာနနဲ့အရသာအဖွဲ့အစည်းတွေကလည်းကြေညာချက်ထုတ်ပြန်ပြီးပြည်သူလူထုကိုသတိပေးကြပါတယ်။ဒီထဲမှာမြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေးဌာန Institute of Strategy and Policy ရဲ့ကိုဗစ်အထူးသုံးသပ်ချက်၃ခုဟာကြေညာပါတယ်။ကိုဗစ်ကူးစက်ရောဂါကနဲ့ပတ်သက်ပြီးဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုပညာရှင်တွေကလေ့လာသုံးသပ်ထားတာပါ။အေပီလမှာတစ်ကြိမ်၊မေလမှာနှစ်ကြိမ်အခမဲ့ထုတ်ဝေတာမှုတာဝန်ရှိသူတွေလေ့လာသင့်ပါလေ။နိုင်ငံတိုင်းမှာအစိုးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့သတိပုဂ္ဂလမူဝါဒရေးရာသုတေသနအဖွဲ့လည်းရှိပါလေ။မူဝါဒလေ့လာရေးအကြံပေးအဖွဲ့တင့်တဲ့အရေးကြီးတဲ့အခန်းကဏ္ဍကပါဝင်တာကိုကမ္ဘာမှာအသိအမှတ်ပြုထားတာကြားပါပြီ။အမေရိကန်ကပင်ဆယ်ဗေးနီးယားတက္ကသိုလ်ရဲ့2019စာရင်းအရကမ္ဘာမှာမူဝါဒလေ့လာရေးအဖွဲ့8000ကျော်ရှိပါလေ။အမေရိကန်မှာ1800ကျော်ရှိလို့အများဆုံးဖြစ်ပါလေ။အိန္ဒိယမှာ906ခုနဲ့ဒုတိယလိုက်နေပြီးတရုတ်က909နဲ့တတိယဖြစ်နေပါသေး။အင်္ဂလန်မှာ320၊ဂျာမနီမှာ200ကျော်ရှိပါလေ။ရုရှားမှာ200ကျော်ရှိပြီးဂျပန်မှာ100ကျော်ရှိပါလေ။
အာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားက30ခုရှိပြီးအများဆုံးဖြစ်ပါတယ်။မလေးရှားမှာ23၊ဖိလစ်ပိုင်မှာ21ခု၊စင်ကာပူမှာ18၊ထိုင်းမှာ15၊ကမ္ဘောဒီးယားမှာ14၊ဗီယက်နမ်မှာ17၊လာအိုမှာ4ခုရှိကြောင်းဖော်ပြထားပါတယ်။ဒီစင်းထဲမှာမြန်မာမပါဝင်ပါဘူး။ဒါပေမဲ့အာရှဖောင်ဒေးရှင်းက2016မှာထုတ်ပြန်တဲ့ Policy Institute စာရင်းထဲမှာတော့မြန်မာပြည်မှာမူဝါဒလိလာရေးအဖွဲ့ပေါင်း46ခုရှိတယ်လို့ဖော်ပြထားပြီးတခုစီရဲ့မှတ်တမ်းအချင်းကိုလည်းဖော်ပြပါရယ်ဒီအတိုင်းဆိုရင်အာဆီယံနိုင်ငံတွေထဲမှာမူဝါဒလိလာရေးအဖွဲ့အများဆုံးရှိတာကမြန်မာပြည်ဖြစ်နေပါတယ်ဒါပေမဲ့စီးရင်ထဲမှာအမျိုးသမီးအရေးပညာရေးတိုင်းသားရေးစတဲ့ရေးရာရသားအသင်းအဖွဲ့တွေလည်းပါဝင်နေတာတွေ့ရပါတယ
်ယထာဘူဒကြစွာကြည့်ရှုဆင်ခြင်နိုင်ဖို့အတွက်မူဝါဒလိလာရေးအဖွဲ့ဟာသူတပားဩဇာကမဟုတ်ဘဲမိမိဘာသာလွတ်လပ်စွာတည်တကြရပ်တည်နိုင်ရမယ်ဆိုတဲ့အနောက်တိုင်းအယူအဆရှိပါတယ်။ဒါပေမဲ့အာဏာရှင်တလိရှင်တန်တဲ့နိုင်ငံတွေမှာတော့အာဏာပိုင်အဖွဲ့အစည်းနဲ့ပတ်သက်တဲ့မူဝါဒလေ့လာရေးအဖွဲ့တွေရှိလာပါတယ်။ဒီအဖွဲ့အစည်းတွေဟာနှီးနှောဖလှယ်ပွဲကျင်းပတဲ့စာအုပ်စာကမ်းအစည်းအခါစာနဲ့စာဆောင်ထုတ်ဝေပါတယ်။ဘာသာရဆိုင်ရာလေ့လာစာစီရေးအဖွဲ့တွေလည်းရှိပါတယ်။အယတအသင်းအဖွဲ့ Civil Society ရဲ့မူဝါဒလေ့လာရေးအဖွဲ့ဟာကွာခြားပါတယ်။လေလာစမ်းစစ်ရေးအဖွဲ့ဟာသူတေစီစုံကြီးတဲ့အဖွဲ့ဖြစ်တာမို့အရေးကိစ္စတစ်ခုအတွက်စီယုံလှုပ်ဆော်တာမျိုးဆန္ဒပြကန့်ကွက်တာမျိုးမလုပ်ကြပါဘူ
းအခုလိုကိုဗစ် -19 ရောဂါကပ်နဲ့ရင်ဆိုင်နေရလို့တတိုင်းပြည်လုံးအကြက်တဲဖြစ်နေခြင်းမှာမူဝါဒလိလာရေးအဖွဲ့တွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နိုင်ပါတယ်ပြည်သူလူထုနဲ့ရောအာဏာပိုင်တွေနဲ့ရောထိတွေ့နေတဲ့အဖွဲ့အစည်းဖြစ်လို့သတင်းမှားနဲ့လှုပ်ကြံသတင်းတွေကိုရှင်းလင်းနိုင်ပါတယ်ပြဿနာတစ်ခုကိုဘယ်ပေါင်းစုံကကြည့်ပြီးအမြန်ဆုံးတင်ပြတာဟာမူဝါဒလိလာရေးအဖွဲ့ရဲ့လိုရိုးလို့ဆင်လုပ်ငန်းဖြစ်ပါတယ်။သတင်းဖြန့်ချီဖို့မဟုတ်ပဲကိုဗစ် -19 ကြောင့်ဖြစ်ပေါ်လာမဲ့လူမှုစီးပွားရေးဒုက္ခတွေကိုပြည်သူနားလည်အောင်မူဝါဒလိလာရေးအဖွဲ့တွေကလိုရင်းတူရှင်းပြောပြနိုင်ပါတယ်။ဒီလိုယူအဆအမျိုးမျိုးလောက်ွက်အမျိုးမျိုးနဲ့အကျိုးသက်ရောက်မှုအမျိုးမျိုးကိုရှင်းလင်းတင်ပြတာမျိုးကိုအစိုးရဌာနတွေလှုပ်လေလှုပ်ထမရှိတာတွေ့ရပါတယ်။
ပင်ဆယ်ဗေးနီးယားတက္ကသိုလ်ထုတ် 2019 တင့်တိုင်အညွှန်းမှာအရှေ့အာရှကထိပ်တန်းအဖွဲ့109ဖွဲ့ကိုဖော်ပြပါတယ်။ထိပ်ပိုင်းမှာစင်ကာပူရဲ့မူဝါဒလေ့လာရေးတင့်တိုင်၈ခုပါဝင်ပါတယ်။မြန်မာကတော့ The Gang Institute of Political Studies ကအဆင့် 94 Institute of Strategy and Policy ISB ကအဆင့် 103 ရရှိပါတယ်။ထိုင်းနိုင်ငံကနာမည်ကျော် Asian Institute of Technology ကအဆင့် 104 မလေးရှားက Asia Europe Institute ကအဆင့် 109 အသီးသီးရရှိကြပါတယ်။ဝန်နေဝင်းနဲ့ဗိုလ်သားရွှေခေါင်းဆောင်နဲ့အစိုးရတွေနဲ့ဦးသိန်းစိန်အစိုးရတို့အကြားထင်ရှားတဲ့ကွာခြားချက်ဟာ အကြံဉာဏ်လက်ခံနိုင်မှုဖြစ်ပါတယ်။ဥနေဝင်ကြီးစိုးတဲ့26နှစ်နဲ့ဦးတန်းရွှေကြီးစိုးတဲ့22နှစ်စုစုပေါင်း48နှစ်ကာလမှာဗမာအစိုးရဟာပြည်တွင်းပြည်ပအကြံဉာဏ်ကိုလက်ခံဖို့ညှဉ်းဆန်ခဲ့ပါတယ်။ဦးသိန်းစင်အစိုးရကတော့အာဏာရယူပြီးမကြမီပြည်တွင်းမှာအကြံပေးအဖွဲ့တွေဖွဲ့စည်းရုံသာမကဘဲနိုင်ငံခြားအကြံဉာဏ်ကိုပါကြိုးဆိုတာတွေ့ရပါတယ်။လက်ရှိအစိုးရဟာဘူဝါဒလေးလာရေးအဖွဲ့ရဲ့အကြံဉာဏ်ကိုဘယ်လောက်လက်ခံနိုင်တယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ။